ကရင်ပြည်နယ်မြောက်ရီကော့ဂရိတ်အာရှလမ်းနေရာမှာဩဂုတ်လ20ရက်နေ့ကခရီးသည်တင်ကားငယ်တစ်စီးမိုင်းဆွဲပစ်ခတ်ခံရတာကြောင့်အရက်သား၄ဦးထိခိုက်ဒဏ်ရာရပြီးမြောက်ရီပြည်သူစေယုံကြီးကိုပို့ပြီးတော့ကုသမှုခံယူနေရကြောင်းအလင်းစစ်ကယ်ဆယ်ရေးအဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပြပါတယ်
ဟုတ်ပို့လိုက်တယ်ဆိုတော့ဒီမြောက်ရီပြည်သူစေယုံကြီးကိုပို့လိုက်ပါတယ်မ
ဟုတ်ကဲ့ဟုတ်ကဲ့ဘယ်နေရာမှာဖြစ်တာလဲမကြီး
ဘယ်နေရာမှာဖြစ်တာလဲဆိုတော့ဒေါနာတစ္စာနေရာမှာဖြစ်တာပေါ့မဟုတ်ဘူးကွန်လေတို့တကားလေးတစ်ခုရှိတယ်လေကွင်းကလေးနားမှာတကားလေးတစ်ခုရှိအဲ့တကားလေးအလွန်လေးမှာဒေါနာတစ္စာရေးသေးကုန်ကြီးအဲ့နာလေးမှာဖြစ်တာမှာဟုတ်တယ်ဒိတ်တလေးကြောက်ရောက်ကြလေးတုံးရရက်သားတွေတဲဟိုလိုလိုင်းကားဒီတကားလေးစီးတဲ့လူတွေပေါ့မဟုတ်ရက်သားတွေ
ပြည်ရင်ပြည်နယ်အတွင်းမိုးများပြီးရေကြီးနေတာကြောင့်မြောက်ရီမြို့နဲ့ကွန်ကရစ်မြို့ကြားအာရှလမ်းတစ်မှာမြေကြီးတွေကွဲအပ်ပြီးလမ်းကျောနေရာတချို့ပြိုကျသွားခဲ့တာပါတောင်ပြိုတာတွေရှိခဲ့ပြီးတဲ့နောက်ဩဂုတ်လ9ရက်နေ့မှာတော့ကားလမ်းမပေါ်မှာကြီးမားတဲ့အက်ကွဲချောင်းကြီးတွေပေါ်လာပြီးအဲ့ဒီနောက်မှာတော့လမ်းတစ်ခုလုံးသွာလာလို့မရအောင်ပြိုကျသွားခဲ့ပါတယ်ပြိုကျသွားတဲ့နေရာကိုခရင်ပြည်နယ်အုပ်ချုပ်ရေးအဖွဲ့တွေကပြင်ဆင်နေတာဖြစ်ပါတယ်တောင်တွေကိုဖြိုပြီးလမ်းကိုပြင်ဆင်နေတဲ့အချိန်မှာအခုလိုမျိုးအရက်သားကားတွေပြစ်ခတ်တိုက်ခိုက်ခံရတာဖြစ်တယ်လို့လည်းပြောပြပါတယ်
လမ်းပြနေတဲ့မှာလမ်းမျိုးတွေမြေပြိုတဲ့နေရာတွေရောလမ်းပြတဲ့နေရာတွေရောပြင်နေရအဲ့ဒါတပ်ကိုးတွေမြေကော်တဲ့ဟာတွေကိုသူတို့ကမိုင်းဆွဲတင်တာလေအဲ့ဒါတွေကိုမိုင်းဆွဲတင်တဲ့ဟာကိုဟိုအခုဒီအလုံးလုံးတွေအလုံးနားတဲ့အချိန်လေးပေါ့၁၂နှစ်ထမင်းစားနားတဲ့အချိန်လေးကနေပြီး၁နှစ်အထိကိုလေဟိုမြဝတီကနေပြီးတော့ကားလေးတွေကိုဖြတ်တန်းဝင်ပေးထားတယ်မရဲ့အဲအခက်တန်းဝင်ပေးထားတဲ့အချိန်လေးမှာအကားလေးတွေသွားတဲ့အချိန်မှာထိတယ်လို့ပြောတာပဲညီမဟုတ်ဘူးကညီမတို့လူနာဆင်းတော့မှတော့မှတခါကိုကိုပတ်နဲ့ဒီပတ်နဲ့အဲ့လိုပြစ်ကြနေတယ်ဖြတ်သွားတဲ့ကားလေးတွေကပြန်လာပြီးတော့ပြန်လာတဲ့အချိန်ပြောတာနဲ့ကိုတွေသွားတဲ့အချိန်ကြုံလာတဲ့ရှိတယ်မှာ
အာရှလမ်းမှာခီးသည်တင်အရက်သားကားငယ်တစီးပြစ်ခတ်ခံရမှုနဲ့ပတ်သက်လို့တော့ဘသူဘဝရီရဲ့လက်ချက်ဆိုတာကတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူးကရင်ပြည်နယ်မြဝတီခရိုင်နဲ့ကော့ဂရိတ်မြို့နယ်တွေမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေကတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးကရင်ပြည်နယ်အတွင်းကလက်ခတ်တောင်စခန်းကုန်းကိုစစ်ကောင်စီတပ်တွေကပြန်လည်ရယူနိုင်ဖို့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးတွေနဲ့တိုက်ခိုက်မှုတွေလုပ်နေတယ်လို့နှစ်ဖက်တိုက်ပွဲတွေလည်းဖြစ်နေတာဖြစ်ပါတယ်နှစ်ဖက်တိုက်ပွဲတွေဖြစ်နေတာကြောင့်အာရှလမ်းမကြီးမှာကားတွေပြစ်ခတ်ခံရမှုတွေလည်းမကြာခဏရှိနေပါတယ်ရှင်